ရဲ့ပိုင်းမှာမြမစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှီးကွေးနေတာတွေမြမစီးပွားရေးပေါ်စီးပွားရေးလုပ်ငန်းရှင်တွေရဲ့ယုံကြည်မှုကျဆင်းလာနေတာတွေစည်ရဲမွဲတေမှုကလည်းထင်သလောက်မကျဆင်းတာတွေအဲ့ဒီအချက်တွေပေါ်မှာတက်သည့်နားလေတဲ့ပညာရှင်တွေအပိုင်းကဝေမန်ထောက်ပြတဲ့သတင်းနဲ့အချက်လက်အများကြီးထွက်ပေါ်ခဲ့ပါတယ်ဒီဇင်ဘာလ7ရက်နေ့ကရန်ကုန်ကုန်တယ်များနဲ့စက်မှုလုပ်ငန်းရှင်များအသင်းချုပ် UNFCCI မှာကုန်တယ်စက်မှုအသင်းချုပ်နဲ့ဥရောပအခြေစိုက် Roland Berger အတိုင်ပင်ခံအဖွဲ့အစည်းပူးပေါင်းကောက်ယူထားတဲ့မြမစီးပွားရေးစစ်တမ်း2019ကိုထုတ်ပြန်ခဲ့ပါတယ်အဲ့ဒီစစ်တမ်းမှာ2016ခုနှစ်ကမြန်မာနိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေရဲ့စီးပွားရေးဆိုင်ရာယုံကြည်စိတ်ချရမှု business confidence ဟာ84%ရှိပြီးအခုနှစ်မှာတော့49%ထိကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။ဒီလိုကျဆင်းသွားတာရဲ့အဓိကအကြောင်းရင်းဟာစီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းရှင်းလင်းပြတ်သားမှုမရှိတာနဲ့အခြားအကြောင်းတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်။အလားတူပဲဒီဇင်ဘာလ7ရက်နေ့ကပဲအစိုးရနဲ့ကမ္ဘာ့ဘဏ်ပူတွဲပြီးနေပြည်တော်မှာထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံရဲ့စည်ရဲနွမ်းပါမှုလိလာချက်အစဉ်ခံစားမှာတော့နိုင်ငံရဲ့လူဦးရေ3,000တပုံနီးပါးလောက်ဟာစည်ရဲမွဲတည်နေတယ်။အဲ့ဒီထဲကကြေးလက်မှာနေထိုင်သူပြည်သူ73သန်းကျော်နဲ့မြို့ပြကပြည်သူ2သန်းကျော်ပါဝင်တယ်လို့ဆိုထားပါတယ်။ထူးခြားချက်လိုပဲဆိုရမလားမြန်မာစီးပွားရေးဟာ2019ခုနှစ်ထဲမှာကျက်လျင်တစ်စင်းလုံးအချိန်ဟုန်နဲ့ပြန်တက်တော့မယ်အခုချိန်ဟာမြေပြင်ကနေပြေးလမ်းပေါ်မှာပြေးနေတာအချိန်ကောင်းကောင်းရနေပြီလို့ပြီးခဲ့တဲ့ဇွန်လ6ရက်နေ့ကတင်စားပြောဆိုခဲ့တဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးဦးကျော်ဝင်းကလည်းမြမစီးပွားရေးဟာသူတို့မျှော်မှန်းတဲ့လောက်တိုးတက်မှုမရှိဘူးအခုခါမှာအဖွဲ့အစည်းတချို့ရဲ့ထောက်ပြသုံးသပ်မှုတွေရှိနေပြီးအဲ့ဒီအမှန်တရားကိုလက်ခံရမှာဖြစ်တယ်လို့ဝန်ခံပြောဆိုခဲ့ပါတယ်သူပြောတာဒီဇင်ဘာလ23ရက်နေ့နေပြည်တော်မှာလုပ်တဲ့အသေးစားနဲ့အလတ်စားလုပ်ငန်းများ SME ဖွံ့ဖြိုးတိုးတက်ရေးအစည်းအဝေးမှာပါအခုလိုစီးပွားရေးမျှော်မှန်းတဲ့လောက်မတိုးတက်ရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကစီးပွားရေးပညာရှင်တယောက်လည်းဖြစ် UNFCCI ရဲ့စီးပွားရေးအကြံပေးလည်းဖြစ်တဲ့ဒေါက်တာဦးမြင့်ကသူ့ရဲ့သုံးသက်ချက်စာတမ်းနဲ့ဒေါ်ဟွန်ဆန်းစုကြည်စီကိုတိုက်ရိုက်လိမ့်မှုတဲ့အကြံပြုချက်တချို့ကိုထုတ်ပြန်ခဲ့ပါတယ်သူ့ရဲ့အကြံပြုချက်ဟာအလွန်စိတ်ဝင်စားဖို့ကောင်းတာမို့အခုတစ်ပတ်ဒီအကြောင်းဆွေးနွေးတင်ပြသွားပါမယ်ဒေါက်တာဦးမြင့်ကလက်ရှိမြမစီးပွားရေးအခြေအနေကိုနာမကျန်းဖြစ်နေတဲ့လူနာတယောက်အနေနဲ့ခိုင်နိုင်ပြောဆိုပြီးအဲ့ဒီအတွက်နာမကျန်းမှုကိုကုသဖို့နဲ့ဆရာဝန်နဲ့ဆွေးနွေးဖို့စိတ်ဆစ်ယောဂါရှာဖွေဖို့ညွှန်ထားတဲ့ဆေးကိုတောက်ဖို့လိုတယ်လို့ဆိုပါတယ်။အဲ့ဒီအတွက်သူဟာအချက်ခုနှစ်ချက်ပါမြမစီးပွားရေးအမြင်လို့ခေါ်တဲ့မဟာဗျူဟာတည့်ကိုချပြခဲ့ပါတယ်။နောက်ဆက်တွဲအနေနဲ့ဒေါ်ဆန်းစုကြည်ကိုတိုက်ရိုက်လိမ့်မှုထားတဲ့အချက်၄ချက်ပါအကြံပေးချက်ကိုလည်းဖော်ပြပါပါတယ်။အဲ့ဒီထဲမှာဒေါ်ဆန်းစုကြည်အနေနဲ့စီးပွားရေးကဏ္ဍကိုငြိမ်းချမ်းရေးတည်ဆောက်မှုလိုပဲထိတ်ဆုံးဦးစားပေးနေရတာထားတယ်ဆိုတာပြက်ပြက်သားသားထုတ်ပြန်ကြေညာပေးဖို့အဓိကအရေးပါတဲ့တက်ဆိုင်သူအားလုံးထောက်ခံနိုင်တဲ့စီးပွားရေးမဟာဗျူဟာတစ်ခုရေးဆွဲပြီးလွတ်တော်မှာအတည်ပြုချက်ရယူအကောင့်ထဲပေါ်ဖို့ဒေါ်ဆန်းစုကြည်အနေနဲ့လက်ရှိစီးပွားရေးကဏ္ဍမှာအကောင့်ထဲပေါ်နေတဲ့သူတွေနဲ့မှန်မှန်တွေ့ဖို့သူတို့ကိုလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ပေးဖို့သူတို့ကိုယ်တိုင်ကျွမ်းကျင်တဲ့လုပ်ငန်းတွေမှာသူတို့ဘာသာဆုံးဖြတ်ချက်ချခွင့်ပေးဖို့ဒေါ်ဆန်းစုကြည်အနေနဲ့စီးပွားရေးကဏ္ဍနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာကျွမ်းကျင်မှုရှိပြီးသားပညာရှင်တွေနဲ့တွဲဆုံပြီးသူတို့စီကအကြံဉာဏ်ယူဖို့စတာတွေအကြံပေးတင်ပြထားပါတယ်။ဦးမြင့်ရဲ့တင်ပြချက်ထဲမှာပထမအဆုံးအချက်ဆိုရင်အတော့ကိုစိတ်ဝင်စားစရာကောင်းပါတယ်။သူတင်ပြတာစီးပွားရေးကဏ္ဍကိုငြိမ်းချမ်းရေးတည်ဆောက်မှုလိုပဲထိတ်ဆုံးဦးစားပေးနေရကထားတယ်ဆိုတာပြက်ပြက်သားသားထုတ်ပြန်ကြေညာပေးဖို့ဆိုပြီးဖြစ်ပါတယ်။လက်ရှိအခြေအနေမှာဒေါ်ဆန်းစုကြည်ဟာသူအာဏာရလာချိန်ကစပြီးလက်နက်ကိုင်တိုင်းရင်းသားတွေနဲ့ပြည်တွင်းစစ်ရဲစဲရေးငြိမ်းချမ်းရေးတည်ဆောက်ရေးကိုထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်ခဲ့ပါတယ်။သူနားလည်ထားချက်ဟာတိုင်းပြည်မှာစီးပွားဖွံ့ဖြိုးတိုးတက်မှုမရှိတာအဖက်ဖက်ကနောက်ကျနေတာဟာပြည်တွင်းစစ်ကြောင့်ငြိမ်းချမ်းရေးမရှိလို့စီးပွားရေးကောင်းကောင်းမလုပ်နိုင်။ဒါကြောင့်ငြိမ်းချမ်းရေးကိုထိတ်တန့်ဦးစားပေးရမယ်။ငြိမ်းချမ်းရေးရရင်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်အလွယ်တကူဆောင်ရွက်နိုင်မယ်ဆိုတဲ့သဘောမျိုးပါဒီအတွက်ဒေါ်ဆန်းစုကြည်ဟာစီးပွားရေးဆိုင်ရာပေါ်လစီချမှတ်ရမှာတော့တခြားနိုင်ငံတွေမှာမရှိတဲ့ငြိမ်းချမ်းရေးကိုအထောက်အကူပြုသောစီးပွားရေးဆိုတာမျိုးချမှတ်အကောင့်ထဲပေါ်တာတွေ့နိုင်ပါတယ်ဒီအတွက်လက်တွေ့အကျိုးဆက်ကတော့အကြောင်းမျိုးမျိုးကြောင့် ညဉ့်ညမ်းလုပ်ငန်းစဉ်ထင်တိုင်းမပေါက်ခဲ့သလိုစီးပွားရေးကလည်းနာမကျန်းတဲ့အခြေအနေကိုရောက်နေတာဖြစ်တယ်လို့သုံးသပ်နိုင်ပါတယ်ဒီအတွက်ဦးမြင့်ရဲ့အကြံပေးချက်ကိုစဉ်းစားဖို့လိုပါတယ်ဦးမြင့်ကညဉ့်ညမ်းရေးကိုမပစ်ပယ်ပါဘူးစီးပွားရေးကိုသာညဉ့်ညမ်းရေးနည်းတူထိတ်တန့်နံပါတ်၁ဦးစားပေးဖြစ်စေချင်တာပါဦးစားပေးဖြစ်ရုံနဲ့လည်းမပြီးသေးပါဘူးဒေါ်ဆန်းစုကြည်ကိုယ်တိုင်ပြက်ပြက်သားသားထုတ်ပြန်ကြေညာပေးဖို့တောင်းဆိုထားပါတယ်အကြောင်းကတော့အာရှယဉ်ကျေးမှုနဲ့လည်းသက်ဆိုင်နိုင်ပါတယ်မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံအချို့ဟာခေါင်းဆောင်ကိုကိုးကွယ်ကြပါတယ်ခေါင်းဆောင်စကားကိုဥထိပ်ပန်ဆင်ပြီးစိတ်အားထက်သန်စွာလိုက်ပါအကောင့်ထဲပေါ်လိရှိပါတယ်နမူနာအားဖြင့်ဆိုရင်တော့တရုတ်နိုင်ငံမှာနိုင်ငံထူထောင်သူမော်စီတုံးကွန်လွန်သွားပြီးတဲ့နောက်ပိုင်းအာဏာရတဲ့တိန်ချောင်ဖိန်ဟာစီးပွားရေးပြုပြင်ပြောင်းလဲမှုအကြီးအကျယ်လုပ်ရပါတယ်မော်စီတုံးလက်ထက်နှစ်ပေါင်းများစွာနိုင်ငံရေးစကလုံးတွေနဲ့ပဲရှင်သန်ကြီးပြင်းခဲ့ရတဲ့ကွန်မြူနစ်ဝါဒကျင့်သုံးနေတဲ့တရုတ်နိုင်ငံမှာအရင်းရှင်ပုံစံဈေးကွက်စီးပွားရေးစနစ်ပြောင်းလဲဖို့ကျင့်သုံးဖို့လုပ်ကင်ရတာမလွယ်ကူပါဘူး။အဲ့ဒီအချိန်မှာတင်ရှောက်ဖိန်ဟာသူ့ရဲ့ခေါင်းဆောင်မှုအာဏာကိုသုံးပြီးတရုတ်ပြည်သူတွေကိုလှုံ့ဆော်ခဲ့ပါတယ်။ချမ်းသာတာဟာမင်္ဂလာတစ်ပါးပဲ။ချမ်းသာအောင်လုပ်ကြ။ကြောင်ဆိုတာဖြူဖြူမဲမဲအရေးမကြီးဘူး။ကြွက်ခုတ်တတ်ဖို့ပဲအဓိက။လေကောင်းလေတန်ရဖို့ဆိုရင်ဗရင်းတကားတွေကိုဖွင့်ရမယ်။ဒီခါမှာချင်းတွေရင်တွေလည်းနည်းနည်းပါးပါးဝင်လာမှာပဲစရှိတာတွေဖြစ်ပါတယ်လက်တွေမှာလည်းတိန်ချောင်းဖင်ရဲ့ဥဆောင်မှုလှုံ့ဆော်မှုအောက်မှာတရုတ်နိုင်ငံဟာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာတာအမှန်ကန်ပါပဲဒေါက်တာဦးမြင့်ဟာဒေါ်ဆန်းစုကြည်ကိုမြမစီးပွားရေးတိုးတက်ဖွံ့ဖြိုးလာဖို့အတွက်အဲ့ဒါလိုဥဆောင်စီယုံလှုံ့ဆော်စေလိုတာပြင်နိုင်မှာကြောင့်တုံ့သက်တင်ပြလိုက်ရပါတယ်